America in Burmese.
မင်္ဂလာညနေခင်းမှာသောရရှင်နေတနေ့တာအစဉ်ပြေကြပါရဲ့လားခင်ဗျာ VOA American တန်ရဲ့2018ခုနှစ်မတ်လ3ရက်စနေနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ9မီတာ19.25ရုပ်အနီးဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်မဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုမဲအေးတန်နာကျော်နဲ့အတူကြီးညာပြသမှာပါကျူဘားနိုင်ငံမှာရှိတဲ့အမေရိကန်တန်ယုံဝန်ထမ်းအရေးအတွက်ရှင်းချဖို့အပိသက်ဆုံးဖြတ်ပြီးပြီလို့အမေရိကန်နိုင်ငံသားရဲ့ဌာနကပြောလိုက်ပါတယ်အမေရိကန်အနေနဲ့သွင်းကုန်အခွန်တိုးမြင့်ကောက်ခံမယ်ဆိုရင်အကျိုးဆက်တွေကိုရင်ဆိုင်ရမှာဖြစ်ကြောင်းတရုတ်နိုင်ငံကပြောပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ကိုညံဝင်းအောင်ရေ
ဟုတ်ကဲ့ပါခင်ဗျာအရေးပေါ်အုတ်ချုပ်ရေးဆိုတဲ့ခေါင်းစဉ်အောက်မှာမြန်မာအာဏာပိုင်တွေကလူအခွင့်အရေးချိုးဖောက်မှုတွေပြင်းပြင်းထန်ထန်လုပ်နေတယ်လို့လူအခွင့်အရေးကောင်စီမှမြန်မာနိုင်ငံအပေါ်ပြစ်တင်ဝေဖန်နေချိန်မှာပဲ ARSA Ranger အကြမ်းဖက်အဖွဲ့ရဲ့ NDA ကိုကာကွယ်ဖို့အတွက်နေဆက်မှာလုံခြုံရေးအင်အားတွေတိုးမြှင့်ရတာဖြစ်တယ်လို့သမရာယုံပြောခွင့်ရကတုံ့ပြန်ပါတယ်
သမတိကျက ARSA တပ်ဖွဲ့သမားကဗင်္ဂလားဒေ့ရှ်နိုင်ငံကိုခိုးကပ်ပြီးမြန်မာနိုင်ငံကိုအကြမ်းဖက်တိုက်ခိုက်မှုလုပ်တယ်။သမတိကျက်ကဒီအကြမ်းဖက်သမားတွေကဒီပြန်လည်လက်ခံရေး
ဒီအကြောင်းသတင်းတွေပြီးနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာ။အဲ့ဒီနောက်မှာတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မအေးတန်နာကျော်တို့ပြောပြပေးအောင်ဗျာ။
ကျူဘားနိုင်ငံမှာရှိတဲ့အမေရိကန်တန်ယုံဝန်ထမ်းအရေးအတွက်ရှင်းချဖို့အပိသက်ဆုံးဖြတ်ချက်ချလိုက်ကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနကပြောလိုက်ပါတယ်။ကျူဘားမြို့တော်ဟာဗာနာကအမေရိကန်တန်ယုံဝန်ထမ်းတွေမှာကျန်းမာရေးထိခိုက်မှုတွေရှိခဲ့ပြီးဒီကိစ္စနဲ့ပတ်သက်လို့တန်တရာနဲ့ဆွဆဲပြောဆိုမှုတွေရှိခဲ့ပြီးတဲ့နောက်ဝန်ထမ်းအရေးအတွက်တွေရှင်းချခဲ့ပြီး6လအကြာမှာအခုလိုအပိသက်ဆုံးဖြတ်ချက်ချလိုက်တာပါ။လွန်ခဲ့တဲ့နှစ်အတွင်းကျူဘားမှာရှိတဲ့အမေရိကန်တန်ယုံဝန်ထမ်း24ဦးထက်မနည်းမှာမှန်ညာချွေရင်းတာခေါင်းကြိုက်တာနဲ့တခြားမူမမှန်တဲ့လက္ခဏာတွေကိုတွေ့ခဲ့ရပါတယ်။အဲဒီနောက်တန်ယုံဝန်ထမ်း60ရာခိုင်နှုန်းထိရှော့ချခဲ့ပြီးဒီကိစ္စနဲ့ပတ်သက်လို့အမေရိကန်ဘက်ကစုံစမ်းစစ်ဆေးခဲ့ပါတယ်။အမေရိကန်အနေနဲ့အခုလိုဖြစ်ပွားခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးကျူးဘားနိုင်ငံပေါ်တရားဝင်ပြစ်တင်ကန့်ကွက်တာမျိုးမရှိပေမဲ့ဝန်ထမ်းတွေနဲ့သူတို့ရဲ့မိသားစုဝင်တွေဒီကျန်းမာရေးမထိခိုက်အောင်ကာကွယ်ဖို့လုံဆောင်တဲ့အနေနဲ့မိသားစုဝင်တွေကျူးဘားမှာလိုက်ပါနေထိုင်ခွင့်ကိုတော့ကန့်သက်ထားပါတယ်။အခုအခါမှာတန်ယုံအနေနဲ့ကျူဘားရောက်အမေရိကန်နိုင်ငံသားတွေရဲ့အရေးပေါ်ကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ဒါအကူအညီပေးနေပြီးတော့ကျူဘားနိုင်ငံသားတွေအနေနဲ့အမေရိကန်ပြည်ဝင်ကလျှောက်ထားမယ်ဆိုရင်တခြားနိုင်ငံကအမေရိကန်တန်ယုံတွေမှာလျှောက်ထားရမှာပါ။လာမယ့်ဧပြီလမှာကျူဘားသမ္မတရာဦးကက်စတိုဟာယာရုကနေနှုတ်ထွက်မယ်လို့ယူဆထားပြီးနှစ်ပေါင်း60အတွင်းပထမဆုံးအနေနဲ့ခေါင်းဆောင်ပိုင်းမှာအကြီးအကျယ်ပြောင်းလဲဖို့လှုံ့ဆော်လာနိုင်တဲ့အနေအထားအောက်မှာအမေရိကန်ရဲ့အခုလိုအပိသက်ဆုံးဖြတ်ချက်ကြောင့်နိုင်ငံဆက်ဆံရေးပေါ်ရိုက်ခတ်လာနိုင်ပါတယ်။သမ္မတရာဦးကက်စတိုဟာသူ့အကူဖီဒယ်ကက်စတိုစီကနေသမ္မတယာရူးကိုလွှဲပြောင်းရယူခဲ့တာပါ။ဖီဒယ်ကက်စတိုဟာ2008ခုနှစ်အထိဒီသမ္မတနဲ့ဝန်ကြီးချုပ်အဖြစ်49နှစ်ကြာတာဝန်ထမ်းဆောင်ခဲ့ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုသမ္မတရဲ့အိမ်ပြူတော်မှာအမှုထမ်းနဲ့အရာရှိတော်တော်များများဟာလှုပ်ဝဲထိတ်တန့်ချက်တိကွင်ရတဲ့အနေအထားထိလုံခြုံရေးဆိုင်ရာကင်းလွတ်ခွင့်မလိုဘူးလို့အိမ်ပြူတော်အရာရှိချုပ်ကတောက်ကြနေကြတဲ့သတင်းတောက်တွေကိုပြောသွားပါတယ်။ထိတ်တန့်လှုပ်ဝဲအကြောင်းအရာတွေကိုကင်တွယ်တဲ့နေရာမှာအဲ့လိုမလိုအပ်ဘူးဆိုတာကိုအိမ်ပြူတော်အရာရှိချုပ်ဖြစ်တဲ့တာဝန်ဆယူယူခြင်းသူသိခဲ့တယ်။ချက်ချင်းပြောင်းလဲတဲ့အမိန့်ထုတ်ခဲ့တယ်လို့အိမ်ပြူတော်အရာရှိချုပ်ဂျွန်ကယ်လီကပြောပါတယ်။အိမ်ပြေတော်မှာအဲ့ဒီတော့ကကျင့်သုံးနေတဲ့ဆန်ကသူကာကွယ်ရေးဝန်ကြီးဌာနမှာအမှုထမ်းတုံးအသုံးပြုခဲ့ရတဲ့ဆန်နှုံးကိုမမိဘူးလို့လည်းပြောပါတယ်။အိမ်ပြေတော်မှာထိတ်တန့်လှုပ်ဝဲတီးခွင်ရတဲ့သူတွေတဲ့လူအယောက်35-40လောက်ကအဲ့လောက်အဆင့်ထိမလို့ပါဘူး။တော်ရုံလုံးချုံရေးကင်းလွတ်ခွင့်ရရင်ဖြစ်ပါတယ်လို့မစ္စတာကယ်လီကအဆုံးဖြတ်ခဲ့ပါတယ်။အမျိုးသမီးတယောက်ဆိုရင်အကျွေးတွေအများများနေတယ်။အခုတော့သူလည်းအရာတွေကိုဆက်ပေးပါပြီ။ဒါပေမဲ့အဲ့လိုမျိုးငွေကြေးပြဿနာရှိရင်လူတွေသူတို့တည်ထားတဲ့ထိတ်တန့်လှုပ်ဝဲအချက်တွေကိုတုံးပြီးတော့လုံခြုံရေးချိုးဖောက်မှုအလုံးနိုင်ဆုံးဖြစ်ပါတယ်။တချို့ဆိုရင်တစ်ဖက်လူရဲ့သတင်းပေးတောင်ဖြစ်သွားတတ်ကြပါတယ်လို့မစ္စတာကယ်လီကပြောပါတယ်။အမေရိကန်အထက်လွှတ်တော်ထောက်လန်းရေးကော်မတီကတော့လာမယ့်ဗုဒ္ဓဟူးနေ့မှာဒီလုံခြုံရေးဆိုင်ရာကင်းလွတ်ခွင့်နဲ့ပတ်သက်ပြီးတော့ကြားနာပွဲတစ်ခုကျင်းပဖို့ရှိပါတယ်ရှင်
။မစ်ရှိဂန်ပြည်နယ်က Central Michigan တက္ကသိုလ်မှာမိဘနှစ်ဦးကိုပြန်ပစ်တက်ခဲ့တယ်လို့တန်လျာရှိထားတဲ့ကြောင်းသားကိုလုံခြုံရေးရဲတွေကဖမ်းဆီးနိုင်လိုက်တယ်လို့အာဏာပိုင်တွေကဒီကနေ့မနေ့အစောပိုင်းမှာပြောပါတယ် အသက်19နှစ်အရွယ် James Eric Davis Jr. ဟာသူ့ဖခင်နဲ့မိခင်ကိုကျောင်းအဆောင်အတွင်ပြစ်တက်ခဲ့တာလို့တက္ကသိုလ်ရဲတပ်ဖွဲ့ကပြောပါတယ်။တောက်ကြနေ့မနက်ပိုင်းပြစ်ခတ်မှုဖြစ်ပွားချိန်မှာအနေရကြောင်စာတင်ငန်းတွေကျောင်းဆောင်တွေကနေနေ့လယ်ဘက်အထိဒီကျောင်းသားတွေကိုထွက်ခွာခွင့်မပေးခဲ့ပါဘူး။ຫນွေဦးရာသီကျောင်းပိတ်ချိန်ဖြစ်တဲ့အတွက်ဒီကျောင်းသားတွေနေရပြန်ဖို့မိဘတွေကျောင်းကိုရောက်လာကြချိန်မှာအခုလိုပြစ်ခတ်မှုဖြစ်ပွားတာပါ Central Michigan တက္ကသိုလ်မှာကျောင်းသားပေါင်း 2,000 ခွဲနီးပါးရှိပါတယ် Florida ပြည်နယ်မှာတနက်နေ့ပြစ်ခတ်တာကြောင့်ကျောင်းသားကျောင်းသူ18ဦးသေဆုံးခဲ့ခြင်းကဆက်လို့တနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးကြဲကြဲလောင်လောင်နဲ့ထွက်ပေါ်ဒီညှင်းဆုံနေကြချိန်မှာအခုလိုပြစ်ခတ်မှုဖြစ်ပွားတာပါအခုခါမှာတော့ဥပဒေပြုလွတ်တော်အမတ်တွေဟာတနက်ကင်ဆောင်လူသူတွေရဲ့နောက်ကျောင်းရာဇဝင်ကိုအသေးချာစီးစစ်တာတနက်ဝေယူခွင့်အသက်အရွယ်ကြီးစံအတွဲလိုက်ပစ်ခတ်လို့ရအောင်တနက်မှာတက်ဆင်ရတဲ့ကိရိယာတွေပိတ်ပင်ဖို့စတဲ့အချက်တွေပါဝင်တဲ့တနက်ကင်ဆောင်ခွင့်တင်းတင်းကြပ်ကြပ်ထိန်းချုပ်ရေးဥပဒေတွေပြဋ္ဌာန်းနိုင်အောင်အကျိတ်အနည်းဆွေးနွေးနေကြပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုအရှိတ်ဘက်ကန်ယူရန်ဒေတာကိုအင်အားပြင်းအရှိတ်မြောက်မုံတိုင်းတစ်ခုဝင်ရောက်တိုက်ခတ်သွားခဲ့လို့မြောက်ပိုင်း main ပြည်နယ်ကနေမြောက်ကယ်ရိုလိုင်းနာပြည်နယ်အထိဟာရီကိန်းမုန်တိုင်းအဆင့်ရှိလေပြင်းတွေတိုက်အစင်းနေကြဖြစ်ခဲ့တယ်လို့တချို့အပိုင်းတွေမှာတော့မိုးရေပြင်းပြင်းထန်ထန်ရွာသွန်းခဲ့ပါတယ်။လူငါးဦးမကသေဆုံးခဲ့ရတဲ့ဒီမုန်တိုင်းကတနအီကိုမိုင်90ကျော်နှုန်းကီလိုမီတာ80ကျော်နှုန်းနဲ့တိုက်ခိုက်ခဲ့ပြီးတော့ဒီမက်ဆာချူးဆက်ပြည်နယ် Cape Cod ပင်လယ်ကမ်းခြေမြို့မှာဆိုရင်တနအီကိုမိုင်90ကျော်နှုန်းထိတိုက်ခတ်ခဲ့တာပါ။စနေနေ့မှာတော့စီးနင်းနဲ့မိုးရက်သွားပြီးတော့လေကားတော့တနာရီမိုင်90နှုန်းထိဆက်ပြီးတော့တိုက်ခတ်နေအောင်မယ်လို့အမေရိကန်မိုးလေဝသဌာနကကြေညာထားပါတယ်။အရှိတ်ဘက်ကမ်းတလျှောက်ပြည်နယ်တွေမှာအနောက်ဘက်မီရှိဂန်ပြည်နယ်ထိပါရိုက်ခတ်မှုရှိခဲ့တဲ့ဒီမုန်တိုင်းကြောင့်အခုအမေရိကန်ပြည်အောင်စုစံချိန်စနေနေ့ခင်းမှာအင်ဂျင်နဲ့စီးပွားရေးလုပ်ငန်းမှာနှစ်တန်းခွဲနီးပါးမိပြတ်တောက်နေပါတယ်။မိကဒီကနေ့စနေညဒါမှမဟုတ်တနင်္ဂနွေနေ့ထိပြန်ရကြမှာရနိုင်မယ်လို့တချို့လျှက်စစ်တပ်အဖွဲ့ကုမ္ပဏီတွေကသတိပေးထားပါတယ်။သမုဒ္ဒရာကမ်းခြေမြို့ဖြစ်တဲ့ Boston မြို့မှာဆိုရင် 1928 ခုနှစ်ကစလို့မှတ်တမ်းယူကြတဲ့ကဒီရေအမြင့်ဆုံးဖြစ်နေ14ဘီကျော်တက်ခဲ့ပြီးတော့ကန်နာလန်နေထိရေဝင်ခဲ့လို့ကန်နာနဲ့နီးတဲ့ရက်ွက်တွေလူလူကိုဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ရပါတယ်။နောက်ပြီးတော့အထူးသဖြင့်ညူးယောက်မြို့အဝင်ထွက်အပါဝင်လေယာဉ်ခီးစဉ်ပေါင်း 2,800 ကျော်ဖြတ်ခဲ့ရပြီးတော့ Washington မြို့တော်မှာတော့ပြည်ထောင်စုအစိုးရရုံးတွေကျောင်းတွေပိတ်ထားခဲ့ပါတယ်။ Boston နဲ့ Washington ကြားပြေးဆွဲတဲ့ရထားခီးစဉ်တွေလည်းဖြတ်ထားခဲ့ပါတယ်။Virginia ပြည်နယ် Richmond မြို့မှာတစ်ပင်ကြီးတစ်ပင်အိမ်မော်ပြိုလဲလို့အိမ်ထဲကအသက်6နှစ်အရွယ်ကလေးသေဆုံးသွားခဲ့ရပြီးတော့ညူးယောက်ကအသက်17နှစ်အရွယ်ကလေးလည်းအဲ့လိုအဖြစ်နဲ့ပဲဆုံးပါသွားရပါတယ်။ Virginia, Maryland နဲ့ Rhode Island တို့မှာသေဆုံးသူ9ဦးလုံးကတစ်ပင်လဲတာတစ်ပင်ကိုင်းကျိုးကြတာတွေကြောင့်ဖြစ်ပါလိမ့်ရှင်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ရှင်ညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာ။ American သမ္မတ Donald Trump အနေနဲ့စတီတင်ပိုကုံအပေါ်25ရာခိုင်နှုန်းအခွန်စည်းချက်ဖို့နဲ့အလူမီနီယံပေါ်10ရာခိုင်နှုန်းအခွန်တိုးကောက်ခံမဲ့အစီအစဉ်ဟာကမ္ဘာကုန်သွယ်ရေးအပေါ်ပြင်းပြင်းထန်ထန်ရက်ခတ်နိုင်တယ်လို့တရုတ်နိုင်ငံကသတိပေးပြောဆိုထားတယ်။ဒီအစီအစဉ်ဟာ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့အစည်းကြီးကချမှတ်ထားတဲ့ကုန်သွယ်ရေးဆိုင်ရာလှုပ်ထွန်းလုပ်နည်းတွေအပေါ်အကြီးအကျယ်ထိခိုက်စေနိုင်တယ်လို့နိုင်ငံတကာရဲ့ကုန်သွယ်မှုလှုပ်ထွန်းလုပ်နည်းတွေအပေါ်ကြီးမားတဲ့တက်ရောက်မှုရှိနေကြောင်းတရုတ်ကူတန်းရောင်းဝယ်ရေးဝန်ကြီးဌာနထိပ်တန်းအရာရှိတဦးဖြစ်တဲ့ဝမ်ဟီဂျွန်ကဒီတောက်ကြနေတဲ့ကအကြေညာချက်ထုတ်ပြန်ပြောဆိုသွားတယ်။အမေရိကန်ရဲ့ဒီအစီအစဉ်ကြောင့်တရုတ်နိုင်ငံအကျိုးစီးပွားထိခိုက်မျက်နှာမှုတွေရှိလာမယ်ဆိုရင်တရုတ်နိုင်ငံနီးလူရင်ဆိုင်နေရတဲ့တခြားနိုင်ငံတွေနဲ့အတူလက်တွဲပြီးတော့သူတို့ရဲ့အကျိုးစီးပွားနဲ့အရင်းနှီးတွေကိုကာကွယ်ဖို့လက်တုံ့ပြန်သွားမယ်လို့လည်းဆိုပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau ကလည်း Trump ရဲ့သွင်းကုန်စီးကျက်မှုအစီအစဉ်သစ်ဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့ဆိုပြီးတော့ကနေဒါနိုင်ငံရဲ့စက်မှုထုတ်ကုန်လုပ်ငန်းတွေကိုကာကွယ်သွားမယ်လို့ဆိုပါတယ်။ကနေဒါနိုင်ငံကစတီးနဲ့အလူမီနီယံတွေကိုအမေရိကန်ကအဓိကဝယ်ယူနေတဲ့နိုင်ငံဖြစ်ပါတယ်။ဒီစီစဉ်ကြောင့်ဈေးတွေတက်လာနိုင်ပြီးအမေရိကန်သုံးဆွဲသူတွေနဲ့စီးပွားရေးလုပ်ငန်းတွေအပေါ်ထိခိုက်နိုင်တယ်လို့လဲ Trudeau ကထောက်ပြပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌ Jan Clark Janka ကလည်းဥရောပကိုအမေရိကန်ကတင်ပို့နေတဲ့ Bourbon Whiskey ဂျင်းနဲ့ Harley Davidson Motorcycle လိုမျိုးဒီပစ္စည်းတွေအပေါ်အခွန်တိုးကောက်မယ်ဆိုပြီးတော့တုံ့ပြန်ပြောဆိုပါတယ်။တောက်ကြောင်ဤအစောပိုင်းကတော့ Trump ကကုန်သွယ်ရေးစစ်ပွဲဟာအကျိုးရှိစေမှာဖြစ်ပြီးအလွယ်တကူအနိုင်ရလိမ့်မယ်လို့ Twitter မှာရေးသားပါရခင်ဗျာ
အိန္ဒိယတမုတ်ဒရာတောင်ပိုင်းမှာပျောက်ဆုံးသွားတဲ့မလေးရှားလေကြောင်း MH370 နဲ့အတူပျောက်ဆုံးသွားတဲ့ခီးသည်တွေရဲ့မိသားစုတွေကလေယာဉ်ပျောက်ဆုံးမှု၄နှစ်မြောက်အောက်မေ့ဘွယ်ခန်းနာကိုမလေးရှားနိုင်ငံကွာလာလမ်ပေါ်မြို့တော်မှာဒီကနေ့ကျင်းပသွားပါတယ်။တစ်ဖက်ကလည်းလေယာဉ်ပျောက်ရှာဖွေမှုလုပ်ငန်းတွေစတင်နေတာပါ။ဒီလေယာဉ်ကိုရှာဖွေမှုပြန်ဆဖို့အတွက်မလေးရှားအစိုးရကပြီးခဲ့တဲ့ဇန်နဝါရီလကပဲ American Susan ရှာဖွေရေးကုမ္ပဏီတစ်ခုကိုအလုပ်အပ်လိုက်ပါတယ်။Houston မြို့အခြေစိုက် Ocean Infinity Company နဲ့ကရှာမတွေ့ရင်ပတ်စံမပေးနဲ့ဆိုတဲ့သဘောတူညီချက်နဲ့စာချုပ်ချုပ်ထားတာလို့မလေးရှားပို့ဆောင်ဆက်သွယ်ရေးဝန်ကြီး Leon Tiong ကပြောပါရယ်။တကယ်လို့ပျောက်ဆုံးလေရင် Boring 777ကို Studio Mine 2000အတွင်းမှာပြန်ရှာတွေ့ရင်တော့အဲ့ဒီကုမ္ပဏီကိုဒေါ်လာတန်20ပေးရမှာဖြစ်ပြီးတော့ Studio Mine 4000အတွင်းမှာဆိုရင်ဒေါ်လာတန်30နဲ့ Studio Mine 1000အတွင်းမှာဆိုရင်ဒေါ်လာတန်50ပေးရမှာဖြစ်ပါရယ်။အဲ့ထက်ကျော်တဲ့နေရာမှာဆိုရင်တော့ကုမ္ပဏီကအခကျင်းငွေဒေါ်လာတန်80ရရှိပါမယ်။မလေးရှားလေကြောင်း MH370 ဟာ2014ခုနှစ်မတ်လ10ရက်နေ့မှာကွာလာလမ်ပေါ်မြို့တော်ကနေတရုတ်နိုင်ငံပီကင်းမြို့တော်ကိုအသွားခီးတယ်နဲ့လေယာဉ်ဝင်တန်း239ဦးနဲ့အတူပျောက်ဆုံးသွားတာပါ။ဒီလေယာဉ်ရှာဖွေမှုအတွက်မလေးရှားနဲ့အတူဩစတြေးလျနဲ့တရုတ်တို့ပါဝင်လုဆောင်ခဲ့ပြီးတော့၃နှစ်အတွင်းမှာဒေါ်လာတန်160အကုန်ကျခံခဲ့ပါတယ်။မိုင်မောင်း 9,000 ကျော်ရှာဖွေပြီးတဲ့နောက် 2019 ဇန်နဝါရီလမှာရှာဖွေမှုတွေရန်နာထားလိုက်ပါတယ်။လေရင်ပြောင်းရဲ့အစိပ်ပိုင်းတချို့ကိုအိန္ဒိယသမုဒ္ဒရာရဲ့နေရာတချို့မှာတွေ့ခဲ့ရတာကလည်းလို့လေရင်ကိုအစားနာတောင်ရှာမတွေ့သေးပါဘူးရှင်
။ဘာကီနာဖာဆိုနိုင်ငံမြို့တော်မှာပြင်းထန်တန်ရုံတဲ့စစ်ဌာနချုပ်ကိုအစ္စလာမစ်ဆွေရောက်အကြမ်းဖက်သမားတွေကတိုက်ခိုက်တာကြောင့်လူရှိဦးထက်မနည်းသေဆုံးပြီးတော့80ကျော်ဒဏ်ရာရသွားပါတယ်။တောက်ကြနီကဂွာဂတူးကူမြို့တော်မှာအကြမ်းဖက်သမားတွေကတနက်နဲ့ဘုံနဲ့ပစ်ခတ်တက်ခတ်ခဲ့ကြပြီးလုံခြုံရေးအဖွဲ့တွေကပြန်လည်ခုခံပစ်ခတ်တာကြောင့်အကြမ်းဖက်သမား10ဦးလုံးသေဆုံးသွားပါတယ်
။အီတလီနိုင်ငံမှာတင်းငရီနေမင်းဖြစ်မှာကျင်းပမဲ့ရွေးကောက်ပွဲအခြေအနေကမရေမရာရှိနေတယ်လို့မဲဆန္ဒရှင်တွေလည်းဘယ်သူကိုထောက်ခံရမယ်မသိဖြစ်နေပါတယ်။တချို့ကဘယ်သူကိုမဲထည့်ရမလဲမဆုံးဖြတ်ရသေးဘူးလို့ပြောတယ်လို့တချို့ကတော့ရွေးချယ်စရာမရှိဘူးရှိတဲ့လူပဲမဲထည့်ရမယ်လို့ပြောပါတယ်။လူလူသဘောထားအမြင်စစ်တမ်းတွေမှာတော့အစိုးရကိုစန့်ကျင်တဲ့ 5-star movement အဖွဲ့ကရှေ့ဆုံးမှာရှိနေပြီးတော့သူတို့ကလည်းမဲအများစုတော့ရမယ်ပုံမရှိပါဘူးရှင
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မအေးတန်နာကျော်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet စာမျက်နှာ bamis.voanews.com မှာကျွန်တော်တို့တင်ဆက်နေတဲ့အချိန်နဲ့တပြိုင်နက်တည်းမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့စူးစီးတင်ပြချက်ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရပါမယ်လူအခွင့်ရေးကောင်စီမှမြန်မာအစိုးရကိုဖိအားပေးနေတဲ့အခြေအနေကိုအရင်ဆုံးကြည့်ရအောင်ပါအရေးပေါ်အုပ်ချုပ်ရေးဆိုတဲ့ခေါင်းစဉ်အောက်မှာအာဏာပိုင်တွေဘက်ကပြင်းထန်တဲ့လူအခွင့်ရေးချိုးဖောက်မှုတွေလှုပ်လာကြောင်းလူအခွင့်ရေးမြင့်တင်ရေးနဲ့ကာကွယ်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အာဂိုလင်းကပြောဆိုလိုက်ပါတယ်ဆူဇလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့38ကြိမ်မြောက်လူအခွင့်အရေးကောင်စီညီလာခံမှာဂျာသာဘရီနီကဒီအကြောင်းအရာပေါ်နိုင်ငံအလိုက်တုတ်ပြန်ပြောဆိုရမှာမြန်မာအစိုးရကိုယ်စားလှယ်ကတော့အာဆာရင်ဂျာအကြမ်းဖက်အဖွဲ့ရဲ့ရန်ကိုကာကွယ်ဖို့မြန်မာလူယုံရေးတပ်တွေကအချိန်အကန့်အသတ်ထားပြီးတံပြန်တိုက်ခိုက်ခဲ့တာပါဖြစ်တယ်လို့ဆိုပါတယ်အပြည့်စုံကိုတော့မိုင်းအင်ဂျင်နိုင်ကပြောပြမှာပါ
အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးအတွက်အရေးပေါ်အုပ်ချုပ်ရေးတက်မှတ်လှုပ်ဆောင်မှုနောက်မှာအကျိုးဆက်အဖြစ်လူခွင့်ရေးချိုးဖောက်မှုအမြောက်အများကျူးလွန်ခဲ့တဲ့တပ်တွေအထောက်အထားတွေရှိနေကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်ဖီယိုနွာလာနီအိုလီယန်ကလူခွင့်ရေးကောင်စီညီလာခံမှအခုလိုပြောသွားပါတယ
် States of emergency across the globe are synonymous with extensive and human rights and sustained human rights violations
သူပြောသွားတာကကမ္ဘာတဝန်းမှာအရေးပေါ်အုပ်ချုပ်ရေးဆိုတာဟာပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုဆိုတဲ့အဓိပ္ပာယ်နဲ့အတူတူဖြစ်လာခဲ့ကြောင်းဒါနဲ့ပတ်သက်လို့တပ်တွေအထောက်အထားတွေပြုစုမှတ်တမ်းတင်ထားတာဟာဆယ်စုနှစ်နဲ့ချီကြာခဲ့ပြီဖြစ်ကြောင်းအရေးပေါ်အုပ်ချုပ်ရေးဥပဒေကိုအစိုးရတွေဘက်ကမှန်မှန်ကန်ကန်အသုံးမပြုဘဲလွတ်လပ်စွာထုတ်ဖော်ခွင့်မိသားစုတွေရဲ့ဘဝတွေကိုယ်ရေးကိုယ်တာလွတ်လပ်ခွင့်စတာတွေအပါအဝင်ညှဉ်းပန်းနှိပ်စက်မှုကနေကင်းလွတ်ခွင့်စတဲ့အခြေခံလူခွင့်ရေးတွေကိုဖိနှိပ်ခဲ့ကြောင်းပြောသွားတာပါအကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးဆောင်ရွက်ရမှာအစိုးရရဲ့အနေနဲ့အရေးပေါ်အုပ်ချုပ်ရေးကိုဥပဒေနဲ့အညီတာဝန်ယူဆောင်ရွက်သင့်ပြီးလူခွင့်ရေးအပေါ်ထိခိုက်မှုရှိမရှိအကဲဖြတ်သင့်ကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်ဖီယိုနွာလာနီအိုလီယန်ကတင်ပြသွားပါတယ်။တရုတ်နဲ့ဘရာဇီးနိုင်ငံတွေကတော့ဒီအကြောင်းအရာပေါ်မှာတုံ့ပြန်ပြောဆိုပိုင်ခွင့်နိုင်ငံတွေအဖြစ် ကုလသမဂ္ဂအထူးကိုယ်စားလှယ်ဖီယိုနွာလာနီအိုလီယန်ရဲ့အစီရင်ခံစာတင်ပြချက်တွေအပေါ်ဆွေးနွေးပြောဆိုခဲ့ကြပါတယ်။အပြန်အလှန်ပြောဆိုတုံ့ပြန်တဲ့နိုင်ငံတွေထဲမှာတော့မြန်မာအစိုးရကိုယ်စားလှယ်ဘက်ကဒေါ်စုစုဝင်းကနေမြန်မာနိုင်ငံမှာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကိုရင်ဆိုင်နေရကြောင်းလည်းအခုလိုပြောသွားပါတယ
်။ Myanmar is also confronting with the challenge of terrorism.
မြန်မာနိုင်ငံမှာလည်းပဲအကြမ်းဖက်ဝါဒရဲ့စိန်ခေါ်မှုတွေကိုရင်ဆိုင်နေရပါတယ်။အာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ရခိုင်ပြည်နယ်မှာအပြစ်မဲ့အရသာအများအပြားတပ်ဖြတ်ခံရသလိုဒဏ်ရာတွေလည်းရခဲ့ကြပြီးတော့အိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ကြရပါတယ်။ဒါအပြင်ရခိုင်မွတ်စလင်ဒိုင်းနဲ့မျိုးသက်မရမာကြီးနဲ့ဟိန်းနူတွေရဲ့အခြေခံလူအခွင့်အရေးနဲ့တွာလာခွင့်တွေကိုလည်းအများအပြားထိခိုက်စေခဲ့ပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာအကြမ်းဖက်အဖွဲ့ကိုတံပြန်နှိမ်နှင်းဖို့မြန်မာလုံခြုံရေးတပ်တွေဘက်ကအချိန်အကန့်အသတ်ထားပြီးဆောင်ရွက်ခဲ့ကြောင်းလည်းသူကအခုလိုဆက်ပြောပါဗျ
။ Security forces have to respond in strict compliance
လုံခြုံရေးတပ်တွေအနေနဲ့အချိန်အကန့်အသတ်ထားပြီးထိတွေ့တုံ့ပြန်မှုတွေအများအပြားဆောင်ရွက်ခဲ့ပါတယ်။အကြမ်းဖက်မှုဆိုင်ရာဥပဒေနဲ့အညီအရပ်သားတွေကိုကာကွယ်ပေးဖို့နဲ့တရားဥပဒေထိန်းသိမ်းဖို့အဓိကထားလှုပ်ဆောင်ခဲ့ပါတယ်။
ဂျနီဗာမှာကျင်းပနေတဲ့38ကြိမ်မြောက်လူခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကလည်းမကြခင်ရက်ပိုင်းအတွင်းသူ့ရဲ့အစီရင်ခံစာကိုတင်ပြဖို့ရှိပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာအကြက်တဲနဲ့ပတ်သက်လို့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုအပါအဝင်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဂူတာရက်စ်နဲ့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးဇာအစ်အယ်ဟူစိန်တို့ကပြီးခဲ့တဲ့ရက်ပိုင်းအတွင်းညီလာခံအစမှမြန်မာအစိုးရကိုပြင်းပြင်းထန်ထန်တိုက်တွန်းခဲ့ကြပါရဲ့ရှင်
။မင်းညင်နိုင်ပြောပြခဲ့တာပါ။လုံခြုံရေးကောင်စီမှအခုလိုဝေဖန်ခံရပေမဲ့နေဆက်လုံခြုံရေးစခန်းတွေကိုအကြမ်းဖက်တိုက်ခိုက်ခံခဲ့ရဘူးတဲ့အတွေ့အကြုံဒီ ARS ရဲ့အကြမ်းဖက်သမားတွေရဲ့အန်ဒီကိုကာကွယ်ဖို့မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနေဆက်လုံခြုံရေးတိုက်ရင်အားတွေကိုမြန်မာဘက်ကပို့ပြီးတိုးမြှင့်ခြားထားရတာဖြစ်တယ်လို့မြန်မာသမရယုံပြောခွင့်ရဦးစောထေကတုံ့ပြန်ပါတယ်အခုလိုမြန်မာဘင်္ဂလားဒေ့ရှ်နေဆက်မှာလုံခြုံရေးအစီအမံတွေတိုးချဲ့ထားတဲ့အပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကစိုးရိမ်မှုတွေရှိလာတဲ့အတွက်နှစ်နိုင်ငံပူးတွဲညှိနှိုင်းပူးပေါင်းကင်းလှည့်တဲ့အစီအစဉ်တွေဆောင်ရွက်သွားမယ်လို့လည်းသမရပြောခွင့်ရကဆိုပါတယ်အသေးစိတ်ကိုတော့မဆုမွန်ကတင်ပြမှာပါ
ဟုတ်ပါတယ်ရခိုင်မြင်းနယ်မြောက်ပိုင်းမောင်နှောဒေသတွင်2016အောက်တိုဘာမှာကင်းစခန်းတွေကိုအကြမ်းဖက်တိုက်ခတ်မှုဖြစ်ခဲ့တယ်လို့2019အောက်တိုဘာလတုန်းကလည်းတကြိမ်ရဲကင်းစခန်းတွေနဲ့လုံခြုံရေးအခြေစိုက်စစ်စခန်း30ကိုတပြိုင်တည်းလူဝင်အားသုံးပြီး ARS ရဲ့အကြမ်းဖက်အဖွဲ့ဘက်ကတိုက်ခိုက်ခဲ့တယ်လို့အခုချိန်ထိလည်းအစိုးရရုံးဌာနတွေကိုမိုင်းခွဲတိုက်ခတ်မှုတွေရှိနေသေးတဲ့အနေအထားဖြစ်တဲ့ဒါကြောင့်မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနေဆက်မှာ ARS ရဲ့အကြမ်းဖက်အဖွဲ့တွေရဲ့အနေကိုကာကွယ်နိုင်မှုလုံခြုံရေးအတွက်မြန်မာအစိုးရဘက်ကတက်လုံခြုံရေးအင်အားတွေကိုတိုးချဲ့ချထားရတာဖြစ်တယ်လို့နိုင်ငံတော်သမ္မတရုံးရဲ့ညွှန်ကြားရေးမှူးချုပ်လည်းဖြစ်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့ပြောခွင့်ရလည်းဖြစ်တဲ့ဥဇော်ထေးက VOA မြန်မာပိုင်းကိုပြောပါတယ
်အဓိကချက်ကကျွန်တော်တို့မြန်မာနိုင်ငံကရခိုင်နယ်မြောက်ပိုင်းက ARS ကိုစတင်တိုက်ခတ်မှု2016အော်တိုဘာမှာတကြိမ်2019အော်တိုလာမှာတကြိမ်တကြိမ်ကြီးတိုက်ခတ်ထားတယ်နောက်ထပ်ရရှိတဲ့သတင်းချက်လက်ပေါ်မှုပြီးတော့လုံခြုံရေးကလွတ်လွတ်လပ်လပ်ကတော့ကျွန်တော်လုံးပါပဲအဲ့တော့လုံးတဲ့အခါမှာဟိုဘက်ကစိုးရိမ်မှုရှိအောင်ပူလဲကင်းလေးတာတွေပါလေလို့တုံ့ပြန်ဆိုပြီးတော့ကျွန်တော်ညီလိုက်တာ
အခုဒီရခိုင်နယ်စပ်မှာရှိတဲ့ဒီလုံခြုံရေးအတွက်အထူးသဖြင့်ချထားတဲ့တပ်တွေအခုပြန်ပြီးတော့ရုတ်သွားတယ်လို့ကြားရလို့ပါရှင်အဲ့ဒီသတင်းမှန်ပါလားရှင
်ကျွန်တော်ရုတ်တာမရုတ်တာမဟုတ်ဘူးနံပါတ်1ချက်က ARF စစ်ဘက်သမားကဘင်္ဂလားဒေ့ရှ်နေမျိုးခိုးကပ်ပြီးမြန်မာနိုင်ငံကိုအကြမ်းဖက်တိုက်ခတ်မှုလုပ်တယ်အဓိကချက်ကကျွန်တော်တို့မြန်မာနိုင်ငံကရခိုင်နယ်မြောက်ပိုင်းက ARF စစ်ဘက်တိုက်ခတ်မှုမြန်မာနိုင်ငံကဒီအကြမ်းဖက်သမားတွေကပြန်လည်လက်ခံရေးလွှဲဆောင်လက်ခံရေးကိစ္စတွေကိုမချစ်မြောက်အောင်တားဆီးနေကြတာအကြမ်းဖက်သမားတွေထောင်ချောက်ဖြစ်တယ်အဲ့ဘဝနဲ့တစ်ဆင့်ခြေကုပ်ယူပြီးတော့ဟိုဒုက္ခပေးမှာဒုက္ခပေးတဲ့အခါကျမြန်မာနိုင်ငံနဲ့မကဘင်္ဂလားဒေ့ရှ်နိုင်ငံပါအကြမ်းဖက်အနေနဲ့ချင်းချဖို့ချစ်လာမယ်ဒါနဲ့နိုင်ငံလုံးရဲ့လူငယ်ကိစ္စရဖြစ်နေဒီနေ့မျိုးသားဒီနေ့ကိစ္စလည်းဖြစ်တယ်နံပါတ်3ချက်ကဒီလိုမျိုးအာဆာလိုအဖွဲ့အစည်းတွေအကြမ်းဖက်သမားတွေအမြင့်မတော်နေအောင်ဘင်္ဂလားဒေ့ရှ်နိုင်ငံပူးပေါင်းသွားဖို့လုပ်တယ်ခုနပြောတဲ့မျိုးသားဒီကမှာပူးရဲကင်းလေတာမျိုး coordinated patrol လိုမျိုးလုပ်မယ်ဆိုရင်ဒင်းသားတွေကလည်းပူးပေါင်းဆောင်မယ်ဆိုရင်အကြမ်းဖက်သမားတွေရဲ့အနေနဲ့ကင်းဝေးမယ်အဲ့လိုအကြမ်းဖက်သမားတွေရန်ကကာကွယ်နိုင်မှုဆိုရင်မြန်မာနိုင်ငံကတော့လုံခြုံရေးကလုံခြုံရေးကလုပ်ရမယ်အဲ့တော့ဘုဘက်မှာစိုးရိမ်မှုတွေဖြစ်တာမျိုးတွေဖြစ်နိုင်တယ် အဲ့တော့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်နဲ့တော့ဟိုတရားမှုစင်ပြုလုပ်ပေါ်မှာမိထားတယ
်။ဒါပေမဲ့လို့အခုလိုမျိုးမြန်မာဘင်္ဂလားနှစ်နိုင်ငံနေဆက်မှာမြန်မာဘက်ကလုံခြုံရေးအင်အားတွေတိုးချလာတဲ့အပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံကနိုင်ငံသားရေးဝန်ကြီးဌာနဘက်ကဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတမတ်ကြီးကိုခေါ်ယူတွေ့ဆုံပြီးတက်တေပြန်ရုပ်ပေးဖို့ပြီးခဲ့တဲ့ကြာသပတေးနေ့ကပြောခဲ့ပါတယ်။ဒီလိုမျိုးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကန့်ကွက်မှုတွေနဲ့နှစ်နိုင်ငံတန်တမာရေးတင်းမာမှုတွေဖြစ်နေတဲ့အပေါ်အမေရိကန်ဆိုရဘက်ကစောင့်ကြည့်နေကြောင်းကိုလည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဟက်တာနျူဝက်ကမနေ့ကဝါရှင်တန်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်။ဒီလိုမျိုးမြန်မာဘက်ကလုံခြုံရေးအရာဆောင်ရွက်နေတာဖြစ်ပေမဲ့အခုလိုစိုးရိမ်မှုတွေပေါ်ပေါက်နေတဲ့အပေါ်ပြေလျော့လန်ကြီးမြန်မာဘင်္ဂလားနိုင်ငံသားလုံခြုံရေးအစီအမံတွေကိုပူးတွဲကင်းလှည့်တဲ့အစီအစဉ်တွေနဲ့ပူးပေါင်းဆောင်ရွက်သွားဖို့စီစဉ်နေပါတယ်လို့လည်းတမရာယုံပြောခွင့်ရပုဂ္ဂိုလ်ဦးစောထေးကပြောပါတယ်။
လုံခြုံရေးရလုံခြုံဘက်ကတော့ကျွန်တော်တို့ပေါ့ဘင်္ဂလားဒေ့ရှ်နဲ့လည်းနားလည်မှုရှိပြီးပူးပေါင်းဆောင်မှုရအောင်လုပ်ပါမယ်။ကျွန်တော်တို့မနေ့ကဘင်္ဂလားဒေ့ရှ်နဲ့အလန်းနဲ့ဆွေးနွေးလုပ်တယ်အကြီးစားကြီးဆွေးနွေးတယ်။ပြီးရင်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနဲ့ကျွန်တော်အဘောတူလာကျန်နိုင်ငံပူးတွဲကင်းလဲ့မယ်ဆိုတော့အခုလည်းကင်းလဲ့မယ်ကြောင်းတာတွေပြောတယ်
နိုင်ငံပူးတွဲကင်းလဲ့မယ်အစီအစဉ်တွေဆောင်ရွက်နေသလိုမြန်မာအစိုးရဘက်ကလည်းလုံတင်လုံထိုက်တဲ့နေဆက်လုံခြုံရေးအစီအမံတွေကိုတော့ဆက်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဦးစောထေးကထပ်လောင်းပြောပါရယ
်အကြက်ချင်းချင်းမှုအငြင်းရင်ဆိုင်ရနိုင်ငံဖြစ်တယ်နမနိကျတာမြန်မာနိုင်ငံရဲ့အထုပ်သားနာပူးပူးလေးလုံခြုံရေးတဲ့လုံခြုံရေးတဖွဲ့ဝင်တွေလုံတင်လုံထိုက်တာလုပ်လို့ရတယ်လုံခြုံရေးအစီအစဉ်လေးစိတ်ကိုမီဒီယာကိုကျွန်တော်တို့အစီအခံမှုမရှိပါဘူးအမှတ်၃ချက်ကအဲ့အကြမ်းဖက်တက်ချက်ကိုညီမပင်ရရှိမှုမျိုးဒီလိုကျွန်တော်တို့တော့လုပ်မှာပဲ
မနေ့မတ်လ၂ရက်နေ့ညနေပိုင်းတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းနှစ်နိုင်ငံနယ်စပ်မှတ်တိုင်ကခေါင်းတုံ BGB စခန်းမှာမြန်မာဘက်ကနေကြားစောင့်တက်ရဲတပ်ဖွဲ့ခွဲမှုဒုတိယရဲမှူးကြီးစောစရာလင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်က BGB တပ်ရင်းမှုဒုတိယဗိုလ်မှူးကြီးမော်ဇူရစ်ဟာဇန်ခါတို့တွေ့ဆုံပြီးတော့တင်းချောင်သွားတဲ့ဒုက္ခသည်တွေရဲ့အရေးနှစ်နိုင်ငံပူးတွဲကင်းလဲ့မဲ့အစီအစဉ်တွေနဲ့နယ်စပ်မှာဖြစ်နေတဲ့ကိစ္စတွေအချိန်နဲ့တပြေးညီသတင်းဖလှယ်ကြဖို့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်ရှင်
မဆူမွန်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါအခုတော့အမေရိကန်နိုင်ငံရေးအခြေအနေတရက်ကိုလည်းပြောပြချင်ပါတယ်တနပ်ပစ်ခတ်မှုတွေနိုင်ငံတကာကုန်သွယ်ရေးကိစ္စတွေအပါအဝင်အမေရိကန်ပြည်တွင်းပြည်ပနိုင်ငံရေးစီးပွားရေးလူမှုရေးပြဿနာပေါင်းစုံကြုံခဲ့ရပြီးနောက်မှာပဲသမ္မတထရန့်ဟာသတင်းပတ်ကွန်အပန်းဖြေခရီးအဖြစ်နဲ့ဖလော်ရီဒါပြည်နယ်ကိုထွက်ခွာသွားပါပြီသမ္မတထရန့်အနေနဲ့မကြာခဏဆိုသလိုအများအာယုံစိုက်ခံရအောင်လှုပ်တက်လိရှိပေမဲ့လည်းအကျိုးဆက်ကတော့လက်တွေ့မှာခံမှန်းဖို့မလွယ်ကူဘူးဆိုတဲ့အကြောင်း VOA သတင်းတော့ဂျင်မလုံးရဲ့သတင်းလွှာကိုကိုအောင်လွင်ဦးကတင်ပြပါမယ်
။အမေရိကန်မှာသမကနိုင်ငံတကာမှာပါထင်ရှားတဲ့အေးဝင်ကလေးခရီးရန်ဓမ္မဆရာဘီလီခရီးဟမ်ရဲ့ဇာပနာခန္ဓာတက်ရောက်ခဲ့တာပါဝင်သမ္မတဒေါ်နယ်ထရန့်တို့နိုင်ငံရေးစီးပွားရေးလူမှုရေးအရေးကြီးတဲ့ကိစ္စရပ်တော်များနဲ့ကြုံခဲ့ရတဲ့သတင်းပတ်တစ်ခုဖြစ်ခဲ့တာပါ။အမေရိကန်မှာတနပ်ပစ်မှုတွေဖြစ်ပွားနေရတဲ့ပတ်သက်လို့လည်းလွှတ်တော်ကိုယ်စားလှယ်နဲ့တွေ့ဆုံခဲ့ပါတယ်
We have to do something about it.
ဒီကိစ္စနဲ့ပတ်သက်လို့တခုခုလုပ်ရပါလိမ့်မယ်။ကျွန်တော်တို့တခုခုလုပ်ဖို့အချိန်တန်နေပါပြီ
။ပြစ်ခတ်မှုနောက်ဆုံးဖြစ်ခဲ့တဲ့ Florida ပြည်နယ်ကအထက်တန်းကျောင်းမှာအသက်19နှစ်အရွယ်ကျောင်းသားတစ်ယောက်က AR-15 တက်ခိုက်ရေးသုံး rifle တနက်အသုံးပြုခဲ့တဲ့အတွက်လည်းတနက်ကန်ဆောင်ခွင့်ဥပဒေနဲ့ပတ်သက်လို့သမ္မတ Trump မေးခွန်းထုတ်ခဲ့တာပါ။အမေရိကန်မှာဩဇာရှင်ဝါကြီးမားပြီးတနက်ကန်ဆောင်ခွင့်ထိန်းချုပ်ရေးကိုအပြင်းထန်ဆန့်ကျင်နေတဲ့အမျိုးသား rifle အသင်း NRA နဲ့အဆက်ပြတ်ဖို့လည်းသူ့ရဲ့ Republican Party ကကိုယ်စားလှယ်တွေကိုတိုက်တွန်းခဲ့ပါတယ်
။ It doesn't make sense that I have to wait till I'm 21 to get a handgun but I can get this weapon at 18. I don't know.
ကျောင်းတို့တနက်တလဲဝယ်ဖို့အသက်20နှစ်ပြည့်အောင်စောင့်ရမယ်ဆိုပြီးတော့18နှစ်နဲ့ဒီလိုတနက်မျိုးဝယ်လို့ရနေတာဟာအတိတ်ပဲမရှိပါဘူး။နားလည်းမလဲနိုင်တော့ပါဘူး။ဥပဒေကဘယ်လိုပြောထားသလဲဆိုတာသိချင်ပါတယ်။ခင်ဗျားတို့ NRA ကိုကြောက်ကြလို့ဟုတ်လား
။သမရရဲ့မချက်ချောင်းတနက်ကန်ဆောင်ခွင့်ထိန်းချုပ်ရေးအတက်ခံဒီမိုကရက်တစ်ကြားမျှော်လင့်ချက်တွေလည်းတိုးလာခဲ့တာပါ။ထက်လွတ်တော်ရင်းကလူနည်းစုဒီမိုကရက်ခေါင်းဆောင်ချက်ရှူမာကတော့သမရအနေနဲ့ပြည့်ပြည့်စုံစုံဦးဆောင်မှုပေးဖို့မျှော်လင့်ကြောင်းပြောဆိုခဲ့ပါတယ်
။ The country desperately needs this and I think the president knows he could show real leadership.
ဒီတိုင်းမိမှာအရေးတကြီးလိုအပ်နေတဲ့ကိစ္စပါ။ NRA ကိုဆန့်ကျင်ပြီးစစ်မှန်တဲ့ခေါင်းဆောင်မှုကိုပြသနိုင်မယ်။သူ့ရဲ့ Republican Party ဝင်တွေကိုအကာအကွယ်ပေးပြီးတော့လှုပ်တင်တာတွေကိုလုပ်နိုင်လိမ့်မယ်လို့လည်းသမရအနေနဲ့သိပုံရတယ်လို့ကျွန်တော်ထင်ပါတယ်
။အများပြည်သူကိုချင်းချောင်နိုင်မဲ့သူတွေကိုတနက်ကန်ဆောင်ခွင့်မပြုဘဲသမရရဲ့လူလားချက်ပေါ်မှာတော့ထက်လွတ်တော်အမတ် John Kennedy တို့လိုသူ့ရဲ့ Republican Party တွင်ကစိုးရိမ်မှုတွေလည်းရှိနေကြတာပါ။
I love my president. I supported him. I still support him. But he and I
တမရကိုကျွန်တော်ချစ်မြတ်လို့လို့ထောက်လဲထောက်ခံပါတယ်။အခုလဲထောက်ခံနေသေးပါ။ဒါပေမဲ့ဒီ season ကိုတော့သဘောမတူပါဘူး
။ပြည်ရင်းကိစ္စနဲ့အလုံများနေချိန်မှာပဲအမေရိကန်ကိုတင်သွင်းနေတဲ့တမရနဲ့အလူမီနီယံတွေပေါ်အခွန်တွေတိုးမြင့်မှုတမရကပြောလိုက်တဲ့အတွက်ဗန်နာရေးစည်းကွက်တွေမှာရက်ခတ်မှုတွေဂျုံခဲ့ရတယ်လို့သူ့ရဲ့ပါတီတွင်းကရောအတိုက်ခံတွေကပါဝေဖန်မှုတွေဂျုံခဲ့ရတာပါ။
So we're going to build our steel industry back.
ကျွန်တော်ရဲ့တမရီလုပ်ငန်းတွေကိုပြန်ထူထောင်မှာဖြစ်တယ်လို့
အလူမီနီယံထုတ်လုပ်ရေးကိုလည်းပြန်တည်ဆောက်မှာပါ
သမနာထရန်လက်ထက်မှာအချက်တွေကျုံရတာအသေးစားမဟုတ်တော့သလိုထောက်ခံသူရတိုင်းတော့ဆန်ကျင်ချိုးလောက်အောင်ကြာစင်းနေရတဲ့အကြောင်းရင်းတစ်ခုဖြစ်လာနေတယ်လို့လည်းလူလူသဘောထားစစ်တမ်းကောက်ယူခဲ့တဲ့ကွနီပီယက်တက်သူကတင်မလွိုင်းကပြောပါတယ
် He's back to wallowing in the mid to high 30s
30ရာခိုင်နှုန်းကျော်လောက်အထိပြန်ကျသွားပါတယ်နိုင်ငံတော်အခြေပြမင်းကိုနောက်မှာလူတိုင်းမျောလင့်ထားသလိုတစ်ချက်ပြန်တက်လာခဲ့ပေမဲ့နောက်ပိုင်းမှာတော့ပြန်ထိုးကျသွားပါတယ်
ဝါရှင်တန်ချီဆိုင် American Enterprise Institute ကနိုင်ငံရေးလိလာသုံးသပ်သူ Michael Brown ကတော့သမ္မတထရန့်ဟာလူချိန်နည်းသူဖြစ်ပေမဲ့လည်းအမကန်ထောက်ခံသူတွေရှိနေစေဖြစ်တယ်လို့မြင်ပါတယ
်။ Only 38% said they had favorable feelings towards him.
သူ့ကိုသဘောကျတဲ့သူ38ရာခိုင်နှုန်းလောက်ပဲရှိပါတယ်။ဒါဆိုရင်သူ့ကိုသိသဘောမကျပေမဲ့လည်းထောက်ခံမဲ့ပေးခဲ့တဲ့သူတွေအခိုင်အမာရှိနေတယ်ဆိုတဲ့သဘောပါ။
သမနာထရန့်လက်ထက်အင်ပီရိုမှာကြုံရတဲ့ပြဿနာတွေနဲ့နောက်ဆုံးတွေ့ရတာကတော့မိသားစုအတွက်ကာလချရှည်အလုပ်လုပ်ပေးခဲ့သူအင်ပီရိုပြန်ချိုင်းဌာနညွှန်ကြားရေးမှူး Hope Hicks နှုတ်ထွက်သွားခဲ့တာပါဒီချိန်ထဲမှာပဲသမနာရဲ့အမျိုးသားလွန်ကျွေးရေးအကြံပေးပုဂ္ဂိုလ် HR McMaster ကလည်းရာထူးကထွက်တော်မယ်လို့ဆိုတဲ့သတင်းတွေလည်းဖတ်ပေါ်နေတာဖြစ်ပါတယ်ခင်ဗျာ
တော်ရရှင်များရှင်မြန်မာနိုင်ငံကနေရာတချို့မှာမကြသေးခင်ကပဲလူတွေထိခိုက်တိုက်ကြခဲ့ရတဲ့ဘုံပေါက်ကွဲမှုတွေနဲ့အတူနိုင်ငံရေးအရအကျန်းဖတ်မှုတွေတွေ့လာနေရပါတယ်။ဘယ်လိုအကြောင်းတွေကြောင့်နိုင်ငံရေးအကျန်းဖတ်မှုတွေပေါ်ပေါက်နေပါသလဲ။ဘယ်လိုလူတွေကနိုင်ငံရေးအကျန်းဖတ်မှုတွေကိုကျူးလွန်နေကြတာပါလဲ။နိုင်ငံရေးအကျန်းဖတ်မှုဘေးကကင်းဝေးအောင်ဘာတွေလုပ်ဖို့လိုနေတယ်လဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
မကြခင်ည9နာရီမှာဆွေးနွေးကြမယ့်စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မတိုင်ခင် burmese@voanews.com ဆိုတဲ့အီးမေးလ်လိပ်စာကိုဖြစ်ဖြစ်ဖုန်းနံပါတ် 1-232-382-999 လေးကိုဖြစ်ဖြစ်အချိန်မီဆက်သွယ်ပြီးပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာည9နာရီနဲ့စနေနေ့ထုတ်လွှင့်မယ့်အစီအစဉ်လေးကို VO ရဲ့ Facebook စာမျက်နှာမှာဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့ဖန်ယူနားဆင်နိုင်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်ကတလဲပြောပြပေးပါအောင်ဗျာ
။ကျူးဘားနိုင်ငံမှာရှိတဲ့အမေရိကန်တန်ယုံဝန်ထမ်းအရေးအတွက်ရှော့ချဖို့အပိသက်ဆုံးဖြစ်လိုက်ကြောင်းအမေရိကန်နိုင်ငံသားရေးဌာနကပြောလိုက်ပါတယ်။ကျူးဘားမြို့တော်ဟာဗာနာကအမေရိကန်တန်ယုံဝန်ထမ်းတွေမှာကျန်းမာရေးထိခိုက်မှုတွေရှိခဲ့ပြီးဒီကိစ္စနဲ့ပတ်သက်လို့တန်တရားနဲ့ဆွဆဲပြောဆိုမှုတွေရှိခဲ့ပြီးတဲ့နောက်ဝန်ထမ်းအရေးအတွက်ရှော့ချခဲ့ပြီး6လကြာမှအခုလိုအပိသက်ဆုံးဖြစ်ချက်ချလိုက်တာပါ။လွန်ခဲ့တဲ့နှစ်အတွင်းကျူးဘားမှာရှိတဲ့အမေရိကန်တန်ယုံဝန်ထမ်း24ဦးထက်မနည်းမှာမှတ်ဉာဏ်ချုပ်ရင်းတာခေါင်းကိုက်တာနဲ့တခြားမူမမှန်တဲ့ယောဂလက္ခဏာတွေတွေ့ခဲ့ရပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့စတီးလ်တင်ပို့ကုန်ပေါ် 25 ရာခိုင်နှုန်းအခွန်စည်းကြပ်ဖို့နဲ့အလူမီနီယံပေါ် 10 ရာခိုင်နှုန်းအခွန်တိုးကောက်မဲ့အစီအစဉ်ဟာကမ္ဘာကုန်သွယ်ရေးအပေါ်ပြင်းပြင်းထန်ထန်ရပ်ကန့်နိုင်တယ်လို့တရုတ်နိုင်ငံကသတိပေးပြောဆိုပါတယ်။တရုတ်ကုသံရောင်းဝယ်ရေးဝန်ကြီးဌာနထိပ်တန်းအရာရှိတဦးဖြစ်တဲ့ဝမ်ဟီယွန်ကဒီတောက်ကြံနေတဲ့ကကြေညာချက်ထုတ်ပြန်ပြောဆိုတာပါအမေရိကန်အစီအစဉ်ကြောင့်တရုတ်နိုင်ငံအကျိုးစီးပွားတွေထိခိုက်နစ်နာမှုရှိလာမယ်ဆိုရင်တရုတ်နိုင်ငံနီးလူရင်ဆိုင်ရတဲ့တခြားနိုင်ငံတွေနဲ့အတူလက်တွဲပြီးသူတို့ရဲ့အကျိုးစီးပွားနဲ့အရင်းအနှီးတွေကိုကာကွယ်ဖို့လက်တုံ့ပြန်သွားမယ်လို့လည်းဆိုပါတယ်သမ္မတထရမ့်ကတော့ကုန်သွယ်ရေးစစ်ပွဲဟာအကျိုးရှိစီမှာဖြစ်ပြီးတော့အလွဲတကူအနိုင်ရလိမ့်မယ်လို့ဆိုပါတယ်ဘာကီနာဖာဆိုနိုင်ငံမျိုးတော်မှာပြင်းထန်တန်ယုံနဲ့ဒီစစ်ဌာနချုပ်ကိုအစ္စလာမစ်အစွန်းရောက်အကြမ်းဖက်သမားတွေကတိုက်ခိုက်တာကြောင့်လူရှိဦးထက်မနည်းတေဆုံးပြီးတော့80ကျော်တန်ရာရသွားပါတယ်။တောက်ကြနေကဂွာဂဒူးဂူမြို့တော်မှာအကြမ်းဖက်သမားတွေကတိုက်ခိုက်ခဲ့တာပါခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုကိုအောင်ပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညမစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းနူမီတာ19.25ရူကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီအကြာည9နာရီမှာကျွန်တော်တို့တစ်ခါပြန်ဆုံရအောင်လားဗျာကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.
Thank you.